ဒီရဲ့စနေနေ့မနေ့ကအစီအစဉ်လေးကိုသောရရှင်နေဆက်ပြီးနားဆင်နေရပါဖြစ်ပါတယ်ခင်ဗျာ။စကိုင်းတိုင်းကနီမြို့နယ်အိုင်တောင်ကျေးရွာဘက်မှာစစ်ကောင်စီတပ်ကတောက်ကြနေညဘက်မှာလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်နေအိမ်တွေမီးလောင်မှုတချို့ရှိခဲ့သလိုအိုင်တောင်ကျေးရွာအပါအဝင်ပတ်ဝန်းကျင်ရွာ9ရွာကဒေသခံတွေဟာညဘက်မှာပဲအိုးအိမ်ကိုစွန့်ခွာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်မြို့ကပေးပို့လာတဲ့သတင်းကိုတော့ဒေါခင်မျိုးသက်ပြောပြပေးမှာပါ။
ချင်းတွင်းမြစ်ချောင်းအတိုင်းစုံစင်းလာတဲ့စစ်ကောင်စီစစ်ရဲရင်ဟာအိုင်တောင်ကျေးရွာဘက်မှာညအိမ်ရန်သားရင်လက်နက်ကြီးတွေနဲ့ဥတီယာမရှိပစ်ခတ်နေတယ်လို့ဒေသခံတဦးကဖေဝေကိုပြောပါတယ
်။ဒီတစ်ခါကန်းကနေပြောမှာအရေးအဆူကအရင်ကနေပြောမှာပဲသူတို့လက်နက်ကြီးတွေအဲ့လိုပြောတော့ဆက်မပြောဘူးဒီဘက်ကကျေးရွာတွေကဆက်မပစ်ခတ်နေတာ။စစ်ကောင်စီကပြင်းနေတာ။ဘယ်လိုလုပ်လို့ဒီဒီရွာဘက်ကလည်းလည်းဒီထူတဲ့တန်းလေးလေးလက်ရှိရှိစီကအဲသူတို့ရေရုပ်စုကလည်းတော့အကိုတို့ကိုလက်လက်ကြီးနဲ့အဆက်ပြတ်လို့ထုတ်နေတာအဲညနေဒီ fight တဲ့အချိန်ကနေပြီးတော့မှတော့အဆုံးဆက်လို့ထုတ်နေရတယ
်ဒီတက်ခတ်မှုဟာစစ်ကောင်စီရဲ့စစ်ရေရင်ကနေဖြစ်ပြီးဒေသခံကာဝေးတပ်ဖွဲ့တွေဘက်ကပြန်လည်ပစ်ခတ်တာမျိုးတော့မကြားရဘူးလို့လည်းပြောပါတယ်အခုလိုပစ်ခတ်နေတဲ့အတွက်မီးလောင်ကျွမ်းမှုတွေဖြစ်နေပြီးဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရတယ်လို့လည်းပြောပါတယ်
စကားဖြည့်ရင်ဟုတ်ဆိုတာဖိုင်နယ်ရဲ့တစ်ဖက်ကမှာသူတို့ညအိရနာရင်းနဲ့ဒီလက်လက်ကြီးတွေနဲ့ဆက်ကြိုင်ရန်တန်းနေမှာဒီအင်းဒီဘောနော့ဆရာစီခွေရဲ့ရန်တန်းပြခတ်ဒီပြခတ်တဲ့ဒီကြီးလက်လက်ကြီးရနေတာစားရောက်ပြီးတော့ကျွန်တော်တို့ဒီလူငယ်ငယ်မျိုးဆွဲတော့ဖြစ်ပေါ်ခဲ့ဒီဖိုင်နယ်ကြီးဝအန်ဒဝိုက်ကကြီးဝရီအားလုံးဟာဟောကအကုန်လုံးဟာပြေလို့ရဘူးအကုန်လုံးကိုဟိုရှောင်ကြည့်ကြကတော့ဒီစကောက်စီဘောနော်ဟိုစိုက်ကအနည်းတော့မှရှိနေရင်းရုံးစံနည်းတော့မှရှိနေတဲ့အဲကြီးရောပေါင်းဒါ900လောက်ကအဒီဒေတာကံကြည့်လို့ဒီအားလုံးဟာဒီဒီလက်နေကြီးကြီးဘောနော်ချက်ကတူတယ်ဟိုကျင်းလို့ရအာဒီကဟိုဟိုကျွန်တော်တို့ဟိုအရှိကြောင်းပြီးတော့မှဒါပြည်တည်ရှားရပါတယ
်ဒီပြစ်ခတ်မှုကြောင့်တေဆုံးဒဏ်ရာသူရှိမရှိတော့အခုထိမတိရသေးသလိုစစ်ကောင်စီဘက်ကလည်းတစုံတရာသတင်းမထုတ်ပြန်သေးပါဘူးဒီဇင်ဘာလ23ရက်နေ့ကလည်းကနီမြို့နယ်ချင်းရွံ့မြစ်ထဲမှာစစ်ကောင်စီရဲရင်အုပ်စုဟာမဲတင်ရွာအနီးတောင်တင်နေချိန်မှာဒေသခံကာဝေးတပ်ဖွဲ့တွေနဲ့နှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ပွားခဲ့ပါတယ်ချင်းရွံ့မြစ်ကျောင်းတစ်လျှောက်မကြာခင်လတွေအတွင်းစစ်ရဲရင်တွေတွာလာတဲ့လမ်းကြောင်းမှာပစ်ခတ်မှုတွေဖြစ်ပွားလေရှိပါတယ်တက်ခတ်မှုတွေဖြစ်ပြီးမှတော့စစ်ကောင်စီဘက်ကမြို့ဝင်မြို့ထွက်စစ်ဆေးတာတွေနဲ့မြို့ရင်းစစ်ဆေးမှုတွေလုပ်ပြီးလုံခြုံရေးတွေကိုပိုးပြီးတင်းကျပ်လာလေရှိတယ်လို့ဒေသခံတွေကပြောပါတယ်